မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှတ်ပြောင်းပေးရမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောသွားပါတယ်။ဒီလိုမှမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားခုံရုံးတစ်ခုထူထောင်ဖို့နိုင်ငံတကာကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီလိုတောင်းဆိုတာမျိုးတွေကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပယ်ချပါတယ်။တနင်္လာနေ့ကလှုပ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးတွင်အခုလိုပြောဆိုသွားကြတာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြမှာပါရှင
်။မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေရဲ့ရက်နဲ့ပတ်သက်ပြီးဇနီးဘာအခြေစိုက်လူ့ခွင့်ရေးကောင်စီအစည်းအဝေးမှာပေါမောက်ခရန်ကြီးလီကတင်ပြတဲ့အထက်မြန်မာနိုင်ငံအခြေအနေကို ICC ကိုလွှဲပြောင်းရေးထပ်ပြီးတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ချိုးဖောက်တယ်လို့ဆက်ဆွဲခံထားရတဲ့ရာဇဝတ်မှုတွေအတွက်ကနအူးလီလာဆန်းစစ်ဖို့ ICC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မကြသေးခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုသူသတိပြုမိတဲ့အကြောင်းနဲ့ဒီကိစ္စရှေ့ဆက်လူဆောင်နေတဲ့အပေါ်ကြေနပ်မိတယ်လို့ပေါမောက်ခရန်ကြီးလီကပြောပေမဲ့ ICC ကိုလွှဲပြောင်းရမယ်ဆိုတာထပ်ပြီးတင်ပြသွားတာပါ
I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party
မြန်မာနိုင်ငံအခြေအနေကိုလုံခြုံရေးကောင်စီဒါမှမဟုတ်နိုင်ငံတကာနိုင်ငံဒါမှမဟုတ်နိုင်ငံများပါတဲ့အစုတစုက ICC ကိုလွှဲပြောင်းရမယ်ဆိုတာကျွန်မအခိုင်အမာယုံကြည်သေးပါ ICC ကိုလွှဲပြောင်းမှုမဖြစ်နိုင်ဘူးဆိုရင်တိကျလွတ်လပ်တဲ့တရားခုံရုံးတစ်ခုကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထူထောင်တင်ပါတယ
်ဒီခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုယ်တိုင်ကသူတို့ကိုယ်သူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလက်ခံပြောဆိုပေမဲ့လည်းမြန်မာအစိုးရကတော့အဲ့လိုခေါ်ဆိုတာကိုအတိအမှတ်မပြုပါဘူးအစိုးရဆုံးနိုင်ငံတကာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေကို2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာချိုးဖောက်လာခဲ့တယ်လို့ဆွဆွဲထားတဲ့အထောက်အထားတွေကိုကောက်ယူစုဆောင်းမှုဆိုပြီးတရားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ထူထောင်မှုလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလကုန်ပိုင်းမှာဆုံးဖြတ်ထားပါတယ်။အဲ့ဒီအဖွဲ့ကိုထူထောင်ရတာဟာမြန်မာအစိုးရကတာဝန်ယူမှုတာဝန်ခံမှုမလုပ်ခြင်းလုံနိုင်စွာမရှိဘူးဆိုတာအကြောင်းတစ်ခုဖြစ်တယ်လို့ပေါမောက်ခရန်ကြီးလီကတတိပေးသွားပြီးအဲ့ဒီအချက်ကြောင့်မြန်မာနဲ့နိုင်ငံတကာပေါင်းစပ်ထားတဲ့အဖွဲ့မျိုးကိုသူ့အနေနဲ့ထောက်ခံအကြံပေးမှာမဟုတ်ဘူးလို့လည်းပြောသွားပါတယ်။လူခွင့်ရေးချိုးဖောက်ခံရသူတွေအဲ့ဒီတီးခြားလွတ်လပ်တဲ့အဖွဲ့နဲ့ဆက်သွယ်ပြောဆိုနိုင်ဖို့အတွက်သူတို့လိုအပ်တာတွေကိုကူညီဖို့လဲပေါမောက်ခရန်ကြီးလီကနိုင်ငံတကာအတိုင်းဝိုင်းကိုထပ်ပြီးတိုက်တွန်းသွားပါတယ
် The international community provide victims who interact with the independent mechanism with urgent interim relief တီးခြားလွတ်လပ်တဲ့အဖွဲ့နဲ့ဆက်သွယ်ပြောဆိုတဲ့
လူခွင့်ရေးချိုးဖောက်ခံရသူတွေကြားကာလအရေးပေါ်အကူအညီကိုနိုင်ငံတကာအတိုင်းဝိုင်းကပေးရပါမယ်။ဒါမှသာဒီအဖွဲ့နဲ့သူတို့ဆက်သွယ်နိုင်မှာဖြစ်ပြီးတာဝန်ယူမှုတာဝန်ခံမှုရှိစေရေးလုပ်ငန်းစဉ်တစ်လျှောက်အထောက်အပံ့တွေရမှာပါ။သူတို့ကိုအကာအကွယ်ပေးပြီးအသက်မွေးဝမ်းကြောင်းပညာရေးကျန်းမာရေးစိတ်ကျန်းမာရေးထိခိုက်ခံစားရမှုအပိုင်းနဲ့ဥပဒေရေးရာပိုင်းကူညီဆောင်ရှောက်ထောက်ပံ့မှုတွေပေးရပါမယ်
။မြန်မာနိုင်ငံအခြေအနေကို ICC မှာလွှဲပြောင်းစစ်ဆေးဖို့ပြောဆိုနေတာတွေအပေါ်မြန်မာအစိုးရဘက်ကအစဉ်တစိုက်ကန့်ကွက်ထားတယ်လို့ပဲအခုအစည်းအဝေးမှာလည်းဂျနီဘာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းကအပြင်းထန်တုံ့ပြန်ပြောဆိုသွားပါတယ
်။ We were not accept any call for referring the situation in Myanmar to the ICC the government of Myanmar established an independent commission on human rights in July last year the commission
was investigating all the violations of human rights and the commission ICOE ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇူလိုင်လမှာဖွဲ့စည်းထားခဲ့ပါတယ်။တာဝန်ယူမှုတာဝန်ခံမှုဘိုင်းဆိုင်ရာကိုကင်တွယ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအနေနဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့လူ့ခွင့်ရေးကြိုးပမ်းမှုတွေနဲ့တပ်ဖြတ်မှုတွေကိုကော်မရှင်ကစုံစမ်းစစ်ဆေးသွားမှာပါ။တာဝန်ယူမှုတာဝန်ခံမှုဘိုင်းကိုအစိုးရအနေနဲ့လှုပ်ဆောင်ခြင်းသလိုလှုပ်ဆောင်နိုင်စွမ်းလည်းရှိပါတယ
်။ဒါပေမဲ့လည်းပမောခရန်ကြီးလီကတော့ ICOE ဟာမြန်မာအစိုးရစီကနေအထောက်ပံ့ရယူထားပြီးတော်ဝင်ယူမှုတော်ဝင်ခံမှုဘိုင်းအတွက်လှုပ်ဆောင်ဖို့မဟုတ်ဘူးဆိုတဲ့အချက်တွေကိုထောက်ပြပြီးတော့ဒီကော်မရှင်ဟာတီးခြားလွတ်လပ်ပြီးဗက်မလိုက်တဲ့ကော်မရှင်တစ်ခုဖြစ်ဖို့တတ်မှတ်ချက်တွေနဲ့မပြည့်မီဘူးလို့တုံ့ပြန်ပြောဆိုသွားပါတယ်။မြန်မာတမ္မကြီးဦးကျော်မိုးထွန်းရဲ့တင်ပြချက်ထဲမှာပြီးခဲ့တဲ့နှစ်20အတွင်းအထူးဆောင်ရွက်စစ်ဆေးရေးမှုရဲ့မြန်မာနိုင်ငံခီးစဉ်တွေကိုစီစဉ်ပေးခဲ့တယ်လို့ပေါမောက်ခရန်ကြီးလီနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းဖြစ်နိုင်သမျှအပြည့်အဝဆုံးလှုပ်ဆောင်ခဲ့တယ်ဆိုတာပြောပေမဲ့လွှတ်တော်ကဆုံးဖြတ်ချက်ချထားတဲ့အတွက်ဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောသွားပါတယ်
။ Over the past two decades, Myanmar has consistently facilitated the visit of council special mandate holders. We also extended our
ဖိုင်နာလုံဆောင်အမယ်စီရင်စီကံတွေကိုလိုက်နာလုံဆောင်မှုသူပြက်ကွက်ခဲ့တာကြောင့်ဂရုကြားမှာစန့်ကျင်မှုတွေဖြစ်စီခဲ့ပြီးသူ့ကိုဝင်ခွင့်မပေးဘူး။2019ခုနှစ်ဇူလိုင်လမှာလွှတ်တော်ကဒီညွှတ်တဲ့ဆုံးဖြတ်ချက်တွေဖြစ်သွားပါတယ်
။ဘမောက်ကရန်ကြီးလီကမြေလွတ်မြေရန်ဥပဒေကြောင့်အထူးသဖြင့်ကျေးလက်ဒေသတွေမှာအခက်ကြုံနေရတာတွေ၊မ မြန်မာစစ်တပ်ကထူထောင်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကတရံဇာတဒုဖော်ရေးလုပ်ငန်းအပါအဝင်စီးပွားရေးကဏ္ဍအသီးသီးမှာကြဲကြဲပြန့်ပြန့်ပါဝင်လှုပ်ဆောင်နေတာရခိုင်ကချင်နဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေစသည်အားဖြင့်ကိစ္စရဲ့အများအပြားကိုတင်ပြသွားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကအရေအတွက်2,300ကိုဘော်ရှန်ချာကျွန်းကိုအီဗီလာမှာရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ပေါ်အထူးစိုးရိမ်နေအကြောင်းနဲ့အဲ့ဒီကျွန်းဟာလူနေလို့ရတဲ့နေရာမဟုတ်တာကြောင့်အကြအတဲ့အစ်တစ်ခုထပ်ပြီးဖြစ်လာနိုင်ခြင်းရှိတယ်လို့လည်းသတိပေးသွားပါတယ်ခင်ဗျာ။